အခုလိုရခိုင်ပြည်နယ်မှာဖြစ်နေတဲ့လူမျိုးရေးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မို့ဒေသရဲမှာရှိနေတဲ့ကုလသမဂ္ဂဝန်ထမ်းတွေကိုယာယီရွှေ့ပြောင်းပေးလိုက်ပါပြီ။တေကျပျက်စီးမှုတွေတိုးလာနေတဲ့ရခိုင်နဲ့မွတ်စလင်ကြားအပြန်အလှန်တိုက်ခိုက်မှုတွေကြောင့်အစိုးရကနေအရေးပေါ်အခြေအနေထုတ်ပြန်ပြီးမှာပဲအဓိကကြတဲ့ဒီမောင်နှမမျိုးကဝန်ထမ်းတွေကိုရွှေ့လိုက်တာ
ဖြစ်ပါတယ်။ဒါပေမဲ့အခြေအနေတွေဟာအရင်လိုပြန်အေးသွားပြီဆိုရင်တော့ဒီကုလသမဂ္ဂဝန်ထမ်းတွေကိုချက်ချင်းပြန်လွှတ်ဖို့မျှော်လင့်နေတယ်လို့မြန်မာနိုင်ငံမှာတာဝန်ကျနေတဲ့အဆင့်မြင့်ဆုံးကုလသမဂ္ဂအရာရှိကပြောဆိုခဲ့ပါတယ်။ဒါ့ဥရောကိုဝင်းမင်းကဆက်ပြီးတော့ပြောပြပေးပါရှင်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဌာနေကိုယ်စားလှယ်အလျှော့နီကံကကုလသမဂ
and their families. Those on a voluntary basis.
ကျွန်တော်တို့အနေနဲ့ကျွန်တော်တို့ရဲ့အဖွဲ့ဝင်တချို့နဲ့သူတို့ရဲ့မိသားစုဝင်တွေကိုယာယီရွှေ့ပြောင်းပေးလိုက်ပါပြီ။အခုလို့လောက်တာကသူတို့ရဲ့ဆန္ဒအရရွှေ့ကျင်တဲ့သူတွေကိုပဲရွှေ့ပေးတာပါ။ဒီထဲမှာပြည်တွင်းကရောပြည်ပကရောလှုပ်သားတွေပါပါတယ်။အဓိကရွှေ့ပေးတာကမောင်းတော့ကနေရန်ကုန်ကိုပါ။အခုလောလောဆယ်မှာတော့သူတို့စစ်တွေကိုရောက်နေပြီးရန်ကုန်ကိုဆက်ရွှေ့ပေးဖို့ရှိပါတယ
်။ Mr. Nigam ကပဲဒီအကြမ်းဖက်မှုတွေဖြစ်တဲ့စစ်တွေနဲ့ဗိုလ်သီးတောင်မျိုးတွေမှာလည်းကုလသမဂ္ဂဝန်ထမ်းတွေအနည်းငယ်ရှိတယ်။သူတို့ကိုလည်းသူတို့ရဲ့ဆန္ဒအရရွှေ့ခွင့်ပြုထားပြီလို့ဆိုပါတယ်မစ္စတာနီဂန်ကပဲအခုလိုရွှေ့တာကတကယ်တမ်းခိတ္တယာယီတာဖြစ်တယ်လို့အလေးနဲ့ထားပြီးထပ်ပြောပါတယ
် This is a temporary relocation until we are able to resume
ဒီဟာကယာယီရွှေ့ပြောင်းပေးတာပဲဖြစ်ပါတယ်ကျွန်တော်တို့ရဲ့လုပ်ငန်းတွေပြန်လုပ်ကိုင်နိုင်တဲ့အချိန်ထိသတ်မှတ်ထားတာပ
ါအခုအချိန်ထိတော့ဝန်ထမ်းစုစုပေါင်း44ဦးကိုရန်ကုန်ကိုရွှေ့ပေးဖို့စီစဉ်ထားတယ်ဒါပေမဲ့ဝန်ထမ်း130ကျော်ကန်းကတော့ဒေတာထဲမှာဆက်ရှိနေသေးတယ်။ပုံမှန်လုပ်ငန်းတွေအပြည့်မလုပ်ပေးနိုင်တော့ပဲရှော့ချပြီးလုပ်နေရတယ်လို့မစ္စတာနီဂန်ကဆက်ပြောပါတယ်။မစ္စတာနီဂန်ကပဲအခုလိုရွှေ့ပြောင်းဖို့ဆုံးဖြတ်ခဲ့ရတဲ့အကြောင်းရင်းတွေကိုလည်းအခုလိုဆက်ရှင်းပြပါတယ
်။ Staff reported serious disturbances in the city in Mongdao. The president declared a state of emergency.
မောင်းနှောင်းမြို့နယ်မှာအနောက်ရှက်ပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ကျွန်တော်တို့ဝန်ထမ်းတွေကသတင်းပို့လာပါတယ်။ပြီးတော့အစိုးရဘက်ကလည်းအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ညမထွက်ရမိန်လဲပါပါတယ်။အဲ့ဒီတော့ကျွန်တော်တို့ဝန်ထမ်းတွေအနေနဲ့ပုံမှန်လုပ်ငန်းတွေမလုပ်နိုင်တော့ဘူးလေ။ဒီနေရာမှာဝန်ထမ်းတချို့ကတောင်းဆိုလာလို့သူတို့ရဲ့ဆန္ဒအရရွှေ့ပေးဖို့အခုလိုဆုံးဖြတ်ခဲ့ရတာပါ
။ဒါအပြင်နောက်ထပ်ဘလောက်ထပ်ရှိဖို့ရှိမလဲဆိုတာကတော့ရှေ့မှာဘလို့ဆက်ဖြစ်လာမလဲပေါ်မူတည်တယ်လို့မစ္စတာနီဂန်ကဆိုပါတယ်။ဒါပေမဲ့အခြေအနေတွေပြန်ကောင်းလာရင်တော့ချက်ချင်းပုံမှန်အလုပ်တွေကိုအပြည့်အဝပြန်လုပ်ပေးနိုင်ဖို့စီစဉ်နိုင်ဖို့မျှော်လင့်ထားတယ်လို့လည်းမစ္စတာနီဂန်ကဆက်ပြောပါတယ
် We'll assess the situation and we hope that we can go back very soon. We would like to resume our normal operations.
ကျွန်တော်တို့လက်ရှိအခြေအနေကိုတုံးတက်အကဲဖြတ်သွားပါမယ်။မကြခင်မှာပြန်သွားနိုင်မယ်လို့လည်းမျှော်လင့်နေပါတယ်။ကျွန်တော်တို့ဝန်ထမ်းတွေပြန်သွားဖို့ဖြစ်နိုင်ခြင်းပဲ။ကျွန်တော်တို့ရဲ့ပုံမှန်လုပ်ငန်းတွေပြန်လုပ်ပေးကြပါတယ
်။ဒီကုလသမဂ္ဂဝန်ထမ်းတွေအနေနဲ့ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအဓိကဖြန့်ဖြူးပေးနေတာဖြစ်ပြီးအစားအစာအကူအညီတွေလည်းပါနေပါတယ်။အခုရွှေ့ပြောင်းခဲ့ရတဲ့ကုလသမဂ္ဂဆိုင်ရာရုံးတွေထဲမှာတော့ UNHCR ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမင်းကြီးရုံး WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်နဲ့ UNICEF ခေါ်ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့တွေကဝန်ထမ်းတွေအဓိကပါဝင်ပါတယ်။တစ်ချိန်ထဲမှာဗြိတိန်နိုင်ငံရဲ့ဝန်ကြီး Jeremy Brown ကလည်းဒီအကျန်းဖတ်မှုတွေအတွက်အထူးစိုးရိမ်မိကြောင်းနဲ့နှစ်ဖက်လုံးကအကျန်းဖတ်မှုတွေမလုပ်ဘဲနောက်ဆုတ်ပေးကြဖို့နောက်အာဏာပိုင်တွေဒေသခံခေါင်းဆောင်တွေအနေနဲ့ဒီပဋိပက္ခကိုအမြန်ဆုံးအဆုံးသတ်နိုင်ဖို့ဆွေးနွေးဖြေရှင်းပေးကြဖို့ကိုလည်းမနေ့ကသတင်းထုတ်ပြန်ပြီးတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံထဲမှာပြုပြင်ပြောင်းလဲဥဆောင်လုပ်ပေးနေတဲ့သမ္မတဦးသိန်းစင်နဲ့ဒေါန်ဆန်းစုကြည်တို့ကလည်းဒီအကျန်းဖတ်မှုတွေပေါ်စိုးရိမ်မှုတွေကိုဖော်ထုတ်ခဲ့ကြပြီးအကျန်းဖတ်မှုတွေရပ်တန့်ပေးဖို့ကိုလည်းမြစ်တာရခံခဲ့ကြပါတယ်။တကယ်တော့ဒီအကျန်းဖတ်မှုတွေဟာမေလ28ရက်နေ့မှာရခိုင်မျိုးသမီးတူကိုမွတ်စလင်3ဦးကမတိန်ကျင့်ခဲ့တယ်လို့ဆက်ဆွဲပြီးမှနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်လာခဲ့ရတာပါခင်ဗျာ။